လညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ28ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ American Basketball အကျော်အမော် Kobe Bryant တနင်္လာနေ့တုန်းကရဟယင်ပြတ်ကျတေဆုံးသွားတဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝမ်းနည်းစကားဆိုနေကြပါတယ်။တရားစွဲခံနေရတဲ့ American သမ္မတ Donald Trump အမှုအတွက်နောက်ထပ်သက်တေတွေခေါ်ယူစစ်ဆေးဖို့အတွက် Democrat အမတ်တွေဘက်ကထပ်မံတောင်းဆိုနေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်တနင်္လာညနေခင်းအတွက်တော်ရရှင်နေနာဆရာမကတော့တရုတ်နိုင်ငံဝူဟန်မြို့ကစခဲ့တဲ့ကိုရိုနာဗိုင်းရပ်ရောဂါပိုးကူးစက်နှုန်းဟာပိုပြီးတော့အကောင်းလာနေပြီးတော့ကမ္ဘာတစ်လွှားမှာတော့လူပေါင်း 3,000 နီးပါးရောဂါကူးစက်ခံနေရပါတယ်တရုတ်မှာလည်းလူပေါင်း 56 ဦးထက်မနည်းသေဆုံးခဲ့တာကြောင့်အစိုးရတွေကဒီရောဂါကူးစက်မှုကိုတားဆီးဖို့ကြိုးပမ်းနေကြပါတယ်တရုတ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံနယ်ဆက်နယ်မြေတွေထိစပ်နေတဲ့ဂိတ်အဝင်အထွက်အခြေအနေဘယ်လိုရှိပါသလဲ
လူတွေတိကတော့ပြုကတာရှိရပြလိုက်တယ်ဆိုတော့ကျွန်တော်တို့ကအတက်တာနဲ့စေးရတယ်ဒီလိုတဲ့ခြားတိုင်းနာတော့ပါစစ်စစ်တိုင်းပါကျွန်တော်လုပ်နေပါလေဆက်ဟိုမပြောခင်းနဲ့
ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွာအရင်မြင့်ဝင်ကြီးပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်အမေရိကန်ပြည်ထောင်စုမှာလည်းဗိုင်းရပ်စ်ပိုးရောဂါကူးစက်ခံရတဲ့အခြေအနေတွေနဲ့သိရအောင်လို့ကူးစက်ရောဂါအထူးကူဆရာဝန်တဦးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
American basketball အကျော်အမော် Kobe Bryant ဟာတနင်္လာနေ့တုန်းကရဟယင်ပြတ်ကျတေဆုံးသွားခဲ့တဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝမ်းနည်းစကားဆိုနေကြပါတယ်။ Los Angeles မြို့ပြည်နာက Calabasas မြို့ပေါ်ရဟယင်ပြတ်ကျမှုအတွင်းမှာအသက်42နှစ်အရွယ် Kobe Bryant သူ့ရဲ့73နှစ်အရွယ်သမီး Gianna တို့အပါအဝင်ရဟယင်ပေါ်ပါသွားသူ6ယောက်လုံးတေဆုံးခဲ့ကြတာပါ။သူ့သမီးရဲ့ basketball ပွဲကိုအသွားရဟယင်ပြတ်ကျခဲ့တာဖြစ်ပါတယ်။သူ့သမီးအသင်းမှာ Kobe Bryant ကနီးပြလုပ်ပေးနေတာပါ။Kobe Bryant ဟာရင်ကျောပိတ်ဆို့မှုများတဲ့ Los Angeles Garland တွေကိုရှောင်ဖို့သူ့ရဲ့ကစားပွဲတွေကိုရဟယင်နဲ့သွားတယ်ဆိုတာလူသိများပါတယ်။ဘာကြောင့်ရဟယင်ပြတ်ကျတယ်လဲဆိုတာ American ပြည်ထောင်စုတာဝန်ရှိသူတွေရဲ့အခုအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့ LA မြို့နယ်ရဲတပ်ဖွဲ့ကပြောပြီးရဟယင်ပြတ်ကျတဲ့နာလူတွေမလာဖို့တောင်းဆိုထားပါတယ်။ပြတ်ကျခဲ့တဲ့နေရာနာကြောက်အောင်သွားဖို့အခက်အခဲရှိသလိုသူ့ပရိသတ်တွေကလည်းအဲ့ဒီဘက်ကိုလာနေကြတာမို့စုံစမ်းစစ်ဆေးသူတွေအနေနဲ့အနှောက်အယှက်ဖြစ်နေတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ Kobe Bryant ဟာဘတ်စကတ်ဘောသမိုင်းမှာအထူးကျွန်ဆုံးအားကစားသမားတစ်ယောက်ဖြစ်တယ်လို့သမ္မတ Donald Trump ကပြောပြီးတော့ Kobe နဲ့သူ့သမီးတို့တည်ဆုံသွားတဲ့အတွက်သူနဲ့သူ့ဇနီး Melania တို့ကကြာရည်သူမိသားစုအတွက်ဝမ်းနည်းကြောင်းပြောကြားလိုတယ်လို့ Twitter ပေါ်မှာရေးသားပါတယ်။ကိုယ်တိုင်ဘတ်စကတ်ဘောဝါသနာရှင်ဖြစ်တဲ့သမ္မတဟောင်း Barack Obama ကလည်းဘတ်စကတ်ဘောရဲ့ကဏ္ဍဝင်ကစားသမားဖြစ်တဲ့ Kobe ဟာသူ့ရဲ့နောက်ထပ်အသေးပဲရှိတဲ့စာမျက်နှာသစ်ကိုခုမှစဖွင့်စားပဲရှိသေးတယ်လို့ Twitter ပေါ်မှာရေးသားပါတယ်။ဒါရင်မကအားကစားလောကတွေကအပြင်တခြားသူ့ရဲ့ပြိသက်တွေကလည်းနှမျောတတဝမ်းနေကြောင်ပြောနေကြပါတယ်။ချေးစားဘတ်စကတ်ဘောကစားသမားအဖြစ် Los Angeles Lakers အသင်းမှအနှစ်20ကစားခဲ့တဲ့ Kobe Bryant ဟာ NBA Champion 5ချိန် Olympic ရွှေတံဆိပ်2ချိန်အပြင် Basketball ဆိုင်ရာထူးချွန်ဆုပေါင်းအများအများရခဲ့တာပါသူဟာ2016ခုနှစ်မှာ NBA ကနေအနားယူခဲ့ပြီးလက်ရှိသူ့သမီး Gianna ရဲ့ Basketball အသင်းမှနီးပြလုပ်ပေးနေတာဖြစ်ပါတယ
်တရုတ်ဝန်ကြီးချုပ်လက်ကချန်းဟာ Coronavirus ကူးစက်ပြန့်နှံ့မှုတွေအစိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီကနေ့တနင်္လာနေ့တွားရောက်ပြီးတော့ကျန်းမာရေးအရာရှိတွေကိုတွေ့ဆုံခဲ့တယ်လို့ပဲရောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုလည်းစစ်ဆေးကြည့်ရှုပါတယ်။အခုဆိုရင်တော့ coronavirus ကြောင့်မလို့သေဆုံးတဲ့အရေအတွက်ဟာ82ဦးရှိသွားပါပြီ။ဝူဟန်မြို့ကဆိုလို့ရှိရင် coronavirus ကူးစက်မှုအဓိကနေရာလို့ဖြစ်နေတာပါ။ virus မပြန့်အောင်တားဆီးတဲ့အနေနဲ့အဲ့ဒီမြို့မှာရှိတဲ့လူတွေနဲ့မြို့အတော်များများမှာရှိနေတဲ့လူတွေကိုတရုတ်ဆွေကနေပြီးတော့တွာလာမှုတွေကန့်သတ်ထားပါတယ်။လူစုလူဝေးမဖြစ်အောင်လို့လည်းတရုတ်နှစ်တကူပိတ်ရက်ကိုနောက်ထပ်3ရက်တိုးပြီးတော့တနင်္ဂနွေနေ့မှာကြီးညာထားပါတယ်။တရုတ်ကျမကြီးရာရှိတွေထုတ်ပြန်တဲ့နောက်ဆုံးစီးရင်အရာဆိုရင်တော့ဗိုင်းရပ်စ်ကြောင့်မလို့ဖျားနာနေသူစုစုပေါင်း 2,900 ကျော်ရှိသွားပြီလို့သိရပါတယ်။တရုတ်ပြည်ပမှာဆိုရင်တော့ဩစတြေးလျ၊ကနေဒါ၊ပြင်သစ်၊ဟောင်ကောင်၊ဂျပန်၊မကာအူ၊မလေးရှား၊နီပေါ၊ပေါ်တူဂီ၊စင်ကာပူ၊တောင်ကိုရီးယား၊ထိုင်ဝမ်၊ထိုင်း၊အမေရိကန်နဲ့ဗီယက်နမ်နိုင်ငံတွေမှာပါကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတွေတွေ့ထားရပါတယ်။ကူးစက်ခံရသူအများစုကတော့ဝူဟန်မြို့ကိုသွားလာခဲ့သူတွေဖြစ်ပြီးတော့ကျန်သူတွေကတော့အဲ့ဒီကိုသွားလာခဲ့သူတွေနဲ့ဆက်နွယ်ထိစပ်မိသူတွေဖြစ်ကြပါတယ်။ယောဂပိုးကြောင့်တည်ဆုံးသူတွေကတော့တရုတ်နိုင်ငံပြင်ပမှာမကြားရသေးပါဘူး။အမေရိကန်ပြည်ထောင်စုမှာဆိုရင်တော့ယောဂပိုးကူးစက်ခံထားသူ9ဦးရှိသွားပြီဆိုပြီးတော့အမေရိကန်ယောဂထိန်းချုပ်ရေးဘုတ်ဌာနနဲ့အသက်ရှူလမ်းကြောင်းယောဂကာကွယ်ရေးဌာနရဲ့အကြီးအကဲနန်စီမက်ဆနီယာကတင်းဦးနေနေမှာအတည်ပြုပြောပါတယ်။ ဒါပြင်ပြည်နယ်26ခုမှာတန်တရားလူနာ100လောက်ကိုစောင့်ကြည့်နေတယ်လို့ဆိုပါတယ်တရုတ်မျိုးသားကျန်းမာရေးကော်မရှင်နာမင်းကြီးကတော့ဒီဗိုင်းရပ်စ်နဲ့ပတ်သက်လို့အနေချင်းပဲသိထားတယ်လို့ပြောပါတယ်ဆရာဝန်တွေကတော့ယောဂပိုးကူးဆက်ပြီးတော့ယောဂလက္ခဏာပြချင်းဟာတရက်ကနေပြီးတော့14ရက်အတွင်းမှာကြာနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒီယောဂလက္ခဏာမပြသေးတဲ့ယောဂပြိုးနေတဲ့အချိန်မှာကိုယောဂကူးဆက်နိုင်မှုရှိတယ်ဆိုပြီးသတိပေးထားပါတယ်ခင်ဗျာ
တရားစွဲခံရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမှုအတွက်သမ္မတရှေ့နေတွေကအထက်လွှတ်တော်တရားခွင်မှာဆက်လက်ခုခံခြေပလျှောက်ထားနေချိန်မှာပဲနောက်ထပ်တက်တဲ့တွေခေါ်ယူစစ်ဆေးဖို့ဒီမိုကရက်အမတ်တွေဘက်ကထပ်မံတောင်းဆိုနေကြပါတယ်။သမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးမှုတွေမလုပ်သေး၍ယူကရိန်းကိုပေးမဲ့လုံခြုံရေးအကူအညီတွေစိုင်းထားခြင်းနဲ့လို့အမေရိကန်လုံခြုံရေးအကြံပေးဟောင်းဂျွန်ဘိုလ်ဒန်ကိုပြောကြားခဲ့တယ်ဆိုတဲ့အကြောင်းထပ်မံထွက်ပေါ်လာတာမို့ဒီမိုကရက်အမတ်တွေကထပ်ပြီးတော့တောင်းဆိုနေတာပါ။ဂျွန်ဘိုလ်ဒန်ရဲ့မကြာခင်ထွက်တော်မယ့်စာအုပ်ထဲမှာသူကအခုလိုရေးသားထားတယ်လို့နယူးယောက်တိုင်းသတင်းစာကြီးကဖော်ပြခဲ့ပြီးတဲ့နောက်တခြားသတင်းဌာနတွေကလည်းစာအုပ်သစ်အကြောင်းသိသူတွေရဲ့အပြောကြားချက်တွေနဲ့အတည်ပြုခဲ့ကြပါတယ်။အခုလိုဂျွန်ဘိုလ်ဒန်ကသူ့စာအုပ်ထဲမှာရေးသားထားတယ်ဆိုတဲ့ကိစ္စကိုသမ္မတထရမ့်ကတော့ဒီကနေ့အစောပိုင်း Twitter ပေါ်မှာဇက်တိုက်ညှဉ်းဆန်းခဲ့ပါတယ်။သူဘယ်တော့မှဂျွန်ဘိုလ်ဒန်ကိုအဲ့လိုမပြောခဲ့ကြောင်းတခါဒါကိုစာအုပ်ထဲမှာထည့်ရေးထားရဆိုရင်တော့စာအုပ်ရောင်းကားအောင်ရေးတာပဲဖြစ်မယ်လို့သမ္မတကဆိုပါတယ်။လာမယ့်ရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်ယူကရိန်းကစုံစမ်းပေးအောင်နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်ခဲ့တာဟာရုရှားမဟုတ်ပဲယူကရိန်းဖြစ်တယ်ဆိုတဲ့အမြင်တွေဖြစ်အောင်လို့ယူကရိန်းကအမြင်ဖြန့်ပေးဖို့စီးရေးအထောက်ပံ့ဒေါ်လာတန်400နီးပါးဆိုင်းထားခဲ့မှုဒီဆွဆွဲချက်တွေကိုအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုအပေါ်ဟန်တာနှောက်ယှက်မှုတို့နဲ့သမ္မတထရမ့်တရားစွဲခံနေရတာဖြစ်ပါတယ်
။အီရတ်နိုင်ငံဘက်ဒတ်မြို့တော်ကနိုင်ငံတကာလူမျိုးရေးစုံအတွင်းမှာတနင်္လာနေ့ကဒုံးကျည်လက်နက်ကျောက်ခဲ့တဲ့ဆိုတာကိုအမေရိကန်နိုင်ငံခြားရေးဌာနကတည်ပြုပြောပါတယ်။အီရတ်ဆွေးအနေနဲ့သူ့မှာတာဝန်ရှိတဲ့အတိုင်းအမေရိကန်တွေရဲ့တန်တမာဆောက်အုံတွေကိုအကောက်အွယ်ပေးဖို့ကိုလည်းတိုက်တွန်းထားတယ်လို့ပြောပါတယ်။ဒုံးကျည်တွေဘယ်နေရာကိုထိမှန်ခဲ့တယ်လဲ၊ဘလောက်ထိအထိခိုက်ရှိလဲဆိုတဲ့အသေးစိတ်ကိုတော့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကဖြေမတော်ပါဘူး။ဒုံးကျည်တစ်လုံးထက်မကအမေရိကန်တန်ယုံဝင်းတွင်းကိုကျောက်ခဲ့ပြီးတော့လူ3ဦးကိုထိမှန်ခဲ့တယ်လို့လူညွှန်းတာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောထားပါတယ်။အီရတ်ဝန်ကြီးချုပ်အဗ်ဒူလ်အဗ်ဒူမာဟီကဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချပြီးတော့ဒီလောက်ရဟာတိုင်းပြည်ကိုဆက်မီးတဲ့ကိုတွန်းပို့အောင်လုပ်တဲ့လောက်ရလို့ဆိုပါတယ်။ဒါ့အပြင်အီရတ်နိုင်ငံထဲမှာရှိတဲ့နိုင်ငံခြားတန်တမန်တွေကိုအီရတ်နိုင်ငံအနေနဲ့ကာကွယ်ပေးမှာဖြစ်တယ်လို့လည်းပြောပါတယ်။အီရတ်နိုင်ငံအတွင်းမှာအခုလိုမျိုးတိုက်ခိုက်မှုတွေဒီလပိုင်းအတွင်းဖြစ်လာတာနဲ့ပတ်သက်လို့အီရန်ကကြောထောက်နောက်ခံပြီးထားတဲ့ပြည်သူ့စစ်အဖွဲ့တွေကိုအမေရိကန်ကပြစ်တင်ဝေဖန်ထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကလေးကဆိုရင်လေအီရန်နဲ့အီရန်ကူညီပေးထားတဲ့ပြည်သူ့စစ်အဖွဲ့တွေကအီရတ်မှာရှိတဲ့အမေရိကန်ဝန်ထမ်းတွေကိုတိုက်ခိုက်မှုအကြိမ်14ကြိမ်ကျော်လုပ်ခဲ့တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။အီရတ်ဗိုလ်ချုပ်ကွတ်စင်ဆူလမန်နီကိုဘက်ဒက်အပြင်ဘက်မှာအမေရိကန်ဘက်ကလေကြောင်းတိုက်ခိုက်လုပ်ကြံပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားမှာအခြေအနေတွေကပိုပြီးတင်းမာနေပါတယ်။အမေရိကန်တွေအသုံးပြုနေတဲ့အီရတ်လေကြောင်းအခြေစိုက်စကန်တစ်ခုကိုလည်းအီရန်ဘက်ကနေပြီးတော့ဒုံးကျည်တွေနဲ့လက်တုံပြန်တိုက်ခိုက်တာလုပ်ခဲ့ပါတယ
် View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ကြားဖြတ်ဆောင်ရွက်ရမယ့်အချက်တွေကို ICJ တရားရုံးကချမှတ်ခဲ့တဲ့အတိုင်းမြန်မာနိုင်ငံကအပြည့်အဝလိုက်နာလှုပ်ဆောင်ဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံတွင်းမှာရှိတဲ့ EU ဥရောပသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတပ်အမတ်ကြီးအပါအဝင် EU နိုင်ငံတွေကတပ်အမတ်ကြီးတွေတန်ရုံအကြီးအကဲတွေရဲ့သဘောထားထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့ပြင်းထန်မှုနဲ့အတိုင်းအတာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အင်အားအလွန်အကျွံအသုံးပြုမှုတွေကိုပထမအဆင့်အနေနဲ့ ICJ ကအသိအမှတ်ပြုတဲ့အပေါ် EU ကကြိုးဆိုတယ်လို့ဖော်ပြထားပါတယ်။လူတိုင်းအခွင့်အရေးကိုအပြည့်အဝအသိအမှတ်ပြုတဲ့ဒီမိုကရေစီအပြောင်းအလဲတွေလုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ ICJ တရားရုံးချမှတ်တဲ့ကြားဖြတ်ဆောင်ရွက်မှုတွေကိုအခွင့်အလမ်းတစ်ခုအနေနဲ့အသုံးချလှုပ်ဆောင်မယ်လို့ EU ကမျှော်လင့်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာအစိုးရဖွဲ့စည်းထားတဲ့ဗမ်မလိုက်စုံစမ်းရေးကော်မရှင် ICOE ရဲ့စုံစမ်းတွေးရှိချက်တွေနဲ့ပတ်သက်လို့ထိခိုက်ခံစားရသူတွေအတွက်စာနာကြောင်းသမ္မတဦးဝင်းမြင့်ကမကြာခင်ကပြောကြားခဲ့တဲ့အပေါ်မှာလည်း EU ကကြိုးဆိုတယ်လို့ပြောထားပါတယ်။ကြီးလေးတဲ့ချိုးဖောက်ကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုတရားမျှတစွာစီရင်နိုင်ဖို့အတွက်ယုံကြည်စိတ်ချရတဲ့လက်တွေ့အရေးယူဆောင်ရွက်မှုတွေကိုအထူးသဖြင့်လုံခြုံရေးတပ်ဖွဲ့တွေကလှုပ်ဆောင်ရမယ်လို့လည်းပြောထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေထပ်မဖြစ်အောင်မြန်မာစစ်တပ်ထဲမှာအဖွဲ့အစည်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အကြံပြုချက်ကို လည်း EU ကကြိုဆိုပါတယ်ရခိုင်ပြည်နယ်မှာပဋိပက္ခဖြစ်ရတဲ့အဓိကအကြောင်းရင်းတွေကိုမြန်မာအစိုးရဖြေရှင်းတဲ့နေရာမှာရောမြန်မာနိုင်ငံနယ်စပ်ဒေသတွေမှာငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအောင်အထည်ဖော်တဲ့နေရာမှာပါ EU ကကူညီဖို့အသင့်ပေးလို့လဲပြည်ရင်း EU ရဲ့သဘောထားထုတ်ပြန်ချက်မှာဖော်ပြထားပါတယ်
တောက်ကြညာကတူရကီနိုင်ငံအရှိချမ်းမှာလှုပ်ခဲ့တဲ့ပြင်းအား 6.8 ရှိတဲ့ငလျင်ကြောင့်မလို့တည်ဆုံးသူအနည်းဆုံး38ဦးထိရှိလာပြီဖြစ်ပါတယ်။မနီတနင်္ဂနွေနေ့ကတော့အပြတ်ပုံအောက်မှာအသက်ရှင်ကျန်နေသူတွေကိုကယ်ဆယ်ရေးသမားတွေကဆက်ပြီးတော့ရှာဖွေနေပါတယ်။အိခဲနေတဲ့ရာသီဥတုအောက်မှာကယ်ဆယ်ရေးသမား 4,000 နီးပါးကတူရကီရှစ်ဘက်ကအီလာဇစ်မြို့မှာအပြတ်ပုံတွေကိုဆက်ပစ္စည်းတွေတုံးပြီးတော့ဖယ်ရှားရှင်းလင်းရင်းနဲ့ပျောက်ဆုံးသူတွေကိုရှာဖွေနေကြတာဖြစ်ပါတယ်။အခုချိန်ထိတော့ဆောင်းအပြက်စီးရီအောက်ကနေပြီးတော့လူ45ဦးကိုကယ်ထုတ်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ငလင်ကျောက်ထိခိုက်ဒဏ်ရာရသူ1600ကျော်ရှိပြီးတော့13ဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်။အခုလှုပ်ခတ်သွားတဲ့ငလင်ကဒေသဆန်တော်ချင်းတောက်ကြနေည8:55မိနစ်မှာ Sith Rise မြို့အနီးကိုဗဟိုပြုပြီးတော့လှုပ်ခဲ့တာဖြစ်ပါတယ်။တောက်ကြနေငလင်လှုပ်ပြီးတဲ့နောက်ပိုင်းနောက်ဆက်တွဲငလင်ပေါင်းအကျဉ်900ကျော်လှုပ်ခဲ့ပြီးတော့အဲ့ဒီထဲကအကျဉ်20ဟာပြင်းအား4အထက်မှာရှိခဲ့ပါတယ်ခင်ဗျာ။
American ပြည်ထောင်စု Los Angeles မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့62ကြိမ်မြောက် Grammy ဆုပေးပွဲမှာဆယ်ကျော်သက်အဆိုတော် Billie Eilish ကထိတ်တန့်ဆုကြီး၄ခုလုံးကိုဆုခူးသွားပါတယ်။ Grammy ဆုသမိုင်းမှာအခုလိုဆုကြီး၄ခုလုံးကိုဒုတိယမြောက်တယောက်ထဲရတာဖြစ်တဲ့အပြင်ပထမဆုံးအမျိုးသမီးအဆိုတော်ရရှိတာလည်းဖြစ်ပါတယ်။အကောင်းဆုံး Day Album ဆု Day Album တွေကအကောင်းဆုံးသချင်းဆုအကောင်းဆုံးသချင်းဆုနဲ့အကောင်းဆုံးအနုပညာရှင်သစ်ဆုတွေကို Billie Eilish ရရှိသွားတာပါ။အခုလိုဆုကြီး၄ခုလုံးကိုလွန်ခဲ့တဲ့39နှစ်တုန်းကပထမဆုံးရခဲ့တဲ့အဆိုတော်ကတော့အဆိုတော် Christopher Cross ဖြစ်ပါတယ်
။မြောက်ကိုရီးယားကောင်းဆောင် Kim Jong Un ရဲ့အတော်လည်းဖြစ်မြောက်ကိုရီးယားနိုင်ငံမှာဩဇာကြီးသူတူလည်းဖြစ်တဲ့ Kim Jong Hin ကို6နှစ်အတွင်းမှာပထမဆုံးကြိမ်အများပြည်သူရှေ့ပြန်ထွက်လာတာတွေ့ရပါတယ်။သူဟာခင်မွန်းဖြစ်သူအရေးယူတက်ဖြတ်ခံရပြီးကြတဲ့ကလူမြင်ကွင်းက6နှစ်ကြာပျောက်နေခဲ့ပြီးတော့အခုတနင်္ဂနွေနေ့ကျတော့မှအစိုးရရုပ်သံသတင်းမှာပြန်ပြီးတော့မြင်လာရတာဖြစ်ပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးတရုတ်နိုင်ငံဝူဟန်မြို့ကစတင်ကူးစက်ပြန့်ပွားခဲ့တဲ့ဗိုင်းရပ်စ်ရောဂါပိုးနဲ့ပတ်သက်တဲ့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်နှုန်းဟာပိုပြီးတော့မှအင်အားကောင်းလာပြီးတော့တယောက်ကနေတခြားတယောက်ကိုကူးစက်နှုန်းကလည်းပိုတိုးလာတယ်လို့တရုတ်ပညာရှင်တွေကသတိပေးပါတယ်အဆုတ်ရောင်ယောဂါလူမျိုးအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာဖြစ်စေတဲ့ဒီယောဂါကူးစက်ခံရသူကလူပေါင်း 3,000 နီးပါးကဘာတလွှားမှာရှိနေပါပြီတရုတ်နိုင်ငံမှာလည်းလူပေါင်း 56 ဦးထက်မနည်းသေဆုံးခဲ့တာကြောင့်အစိုးရတွေကလည်းဒီယောဂါကူးစက်မှုကိုတားဆီးဖို့ကြိုးပမ်းနေကြပါတယ် VOA သတင်းတောက်ဇနတိကဟုတ်ပေးပို့ထားတဲ့သတင်းကိုအောင်အောင်ပြောပြပေးပါရှင်
တရုတ်ကျွန်းနှင်းကိုကျူဆူတဲ့နှစ်သက်ကူးပွဲပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပရမှာလူများစုဝေးကြည့်ရှုကြပါရယ်ဝူဟန်ဗိုင်းရပ်စ်လို့လည်းသိကြတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတဲ့သတင်းတွေကြားသိနေရချိန်မှာပဲရိုးရဝစ်ဆုံတွေတရုတ်နိုင်ငံအကနဲ့ကပြတာကိုလာရောက်ကြည့်ရှုကြတာပါချင်းသစ်အကအသင်းပဲရစ်ရဲ့အဖွဲ့ဝင်ဖရန်ဆွာက
ဆိုင်ဆလူစပတ်ဒီယောဂါကြောင့်အပြင်မထွက်ဖဲတော့နေမှာမဟုတ်ပါဘူးလှုပ်ရှားရှိတာလှုပ်ရမှာပါဒီ virus ကနွားယူယောဂါလိုမျိုးဖြစ်ပေမဲ့လူတွေကိုယ့်အလုပ်ကိုဆက်လုပ်နေကြမှာပါ
ပြင်သစ်အာဏာပိုင်တွေကတော့ပြင်သစ်နဲ့ဥရောပတစ်ခွင်မှာဒီယောဂါထိန်းချုပ်ဖို့အရေးဆွေးနွေးနေကြပါတယ်ပြင်သစ်ကျန်းမာရေးဌာနပြောခွင့်ရ Jerome Solomon က
ဇာနုံမက်ထရန်ပလတ်ကမ်နူလာဗျွန်ဖဲပ
ူဟန်ကလင်းဆိုင်တုံးကလိုပဲ Charles de Gaulle စိတ်မှာကျန်းမာရေးအဖွဲ့တွေထားပြီးစစ်ဆေးသွားပါမယ်ဒီနေရာကတရုတ်နဲ့ဓာတ်ရိုက်အဓိကလင်းပြီးဆွဲနေတဲ့နေရာမို့လို့ပါ
ကမ္ဘာတလောယောဂပြန့်ပွားမှုနှုန်းမြန်လာတာကြောင့်ကျန်းမာရေးအာဏာပိုင်တွေကသတိထားစောင့်ကြည့်နေပါတယ်တယောက်ကနေတယောက်ကိုကူးစက်ပြီးမှလည်းယောဂဆွမ်းအားပိုကြီးလာကြောင်းတရုတ်ကျွမ်းကျင်သူတွေကသတိပေးပါတယ်တရုတ်အကယ်ဒမီအင်ဂျင်နီယာရင်းကတော်ဝင်သမားတော်လီလန်ချွန်က
ဝဟန်出来的人
ဝူဟန်မှာယောဂပိုကူးစက်ခံရသူတွေစီကနေတခြားဒေသကလူတွေစီကိုကူးစက်ကုန်ပါတယ်တချို့ပြည်နယ်တွေမှာဆိုရင်တွေ့ရတဲ့ဗိုင်းရပ်စ်ကပိုပြီးပြင်းထန်လာတာကြောင့်အလွန်အန္တရာယ်ကြီးတယ်လေ
ယောဂကုသခံရသူတွေအရေးအတွက်ဟာသိရှိနေရတာထက်ပိုနိုင်တယ်ဆိုပြီးတော့လဲစိုးရိမ်မှုတွေရှိနေပါတယ်တရုတ်အာဏာပိုင်တွေကတော့ဒီယောဂထိန်းချုပ်ရေးတတ်နိုင်တာအလုံးလှုပ်ဆောင်နေတယ်လို့ဆိုရတယ်တရုတ်ကျန်းမာရေးကော်မရှင်ကလီဘင်က
သွားစာ情况看
ယောဂဟာအသစ်ဖြစ်တာမလို့ဒီ virus အကြောင်းအကုန်မသိပါဘူးယောဂဘယ်လိုဖြစ်လာခဲ့တယ်လဲဆိုတာကိုတခြားမသိတယ်လို့ပြန်ပွားနေတာကိုလည်းမသိတာကြောင့်လုံးဝမထိန်းချုပ်နိုင်သေးပါဘူး
ဝူဟန်ဒေသကလူပေါင်းတန်90လောက်ကိုတော့အစိုးရကပြင်ပကဘာနဲ့အဆက်ဆံဖျက်တောက်ထားပြီးတော့ယောဂကူးစက်ခံရသူတွေကိုကုသပေးဖို့အထူးဆေးရုံတရုံနဲ့အမြန်ဆောက်လုပ်နေပါတယ်။အမေရိကမှာတော့တနင်္ဂနွေနေ့ထိ ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ5ဦးရှိကြောင်းအတည်ပြုနိုင်ပြီးတော့နောက်ထပ်လူတရာကိုတော့စောင့်ကြည့်နေပါတယ်။ကူးစက်ခံရပြီးချိန်ကစလို့နှစ်ပတ်အကြာမှာဒီရောဂါလက္ခဏာစတင်ပြသတာဖြစ်ပြီးတော့လူအများဖျားနာကြတဲ့တုတ်ကွေးရာသီမှာဘယ်ဗိုင်းရပ်စ်ကြောင့်ဖျားနာရလဲဆိုတာကိုသိရဖို့လဲအချိန်အနည်းငယ်လိုအပ်တယ်လို့ဆိုပါတယ်ခင်ဗျာ။
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ဖြစ်နေတဲ့တရုတ်နဲ့နယ်နိမိတ်ထိစပ်နေတဲ့မြန်မာနိုင်ငံနဲ့တရုတ်ကြားမှာကူးစက်မှုတွေမဖြစ်ပွားအောင်အာဏာပိုင်တွေဘက်ကဆောင်ရွက်နေတဲ့အခြေအနေကိုလည်းတင်ပြပေးချင်ပါတယ်မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးတော့အဆုတ်ရောဂါဖြစ်ပွားနေတဲ့သူ16ဦးတွေ့ရတယ်လို့ယူနန်ပြည်နယ်ကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာကော်မရှင်ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာဘက်ကအရေးယူဆောင်ရွက်မှုတွေပိုတိုလှုပ်လာနေပါတယ်။ဒါပေမဲ့လည်းနေဆက်ကနေနေ့စဉ်ယာနဲ့ချီပြီးတော့ဝင်ရောက်နေတဲ့တရုတ်နိုင်ငံသားတွေကြောင့်ဒီရောဂါပိုးကူးစက်လာမှာကိုလည်းမြန်မာဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
တရုတ်မြန်မာကုန်သွယ်ရေးအတွက်အချက်အခြာကြားရဲ့ရွှေလီမြို့မှာယောဂဘူကူးဆက်ခံရသူ2ယောက်ရှိနေတယ်လို့ကချင်ပြည်နယ်ကံပိုက်တီမြို့နယ်မိုင်နေငယ်တာဝေးရဲ့တရုတ်ယူနန်ပြည်နယ်ထိန်ချုံမြို့မှာတော့ယောဂဘူကူးဆက်ခံရတဲ့သူနောက်တစ်ယောက်ကိုထပ်တွေ့ရတဲ့အတွက်ယူနန်ပြည်နယ်ထဲမှာဒီယောဂဘူကူးဆက်ခံရသူ16ယောက်ရှိသွားပြီလို့ယူနန်ပြည်နယ်ကျန်းမာရေးနှင့်ဆေးဘက်ဆိုင်ရာကော်မရှင်ကမနေ့ကဇန်နဝါရီ26ရက်မှာအတည်ပြုကြေညာခဲ့ရဖြစ်ပါတယ်။ဒါကြောင့်မြန်မာဘက်နေဆက်မြို့တွေမှာယောဂဆိုင်ရာစစ်ဆေးမှုတွေနဲ့အတူနေဆက်အသွားအလာပိတ်ထားသလိုတားဆီးမှုတွေလည်းတိုးလှုပ်လာနေရပါတရုတ်အာဏာပိုင်တွေဘက်ကရွှေလီမြို့လွေကျဲနေဆက်ဂိတ်ကိုမနေ့ကပိတ်လိုက်ပါတယ်ဒါပေမဲ့မပိတ်သေးရကံပိုက်တီလမ်းမှာတော့ကချင်ပြည်နယ်ဝိုင်းမော်မြို့ကဧကသိန်းချီရှိရဲ့တစ်ရှူငပြောဆိုင်ခင်းတွေကိုဝင်ထွက်နေတဲ့တရုတ်နိုင်ငံသားတွေကအသုံးပြုနေစေဖြစ်ပါတယ်ဒါကြောင့်ကံပိုက်တီလမ်းကိုအဓိကထားပြီးစောင့်ကြည့်နေရလို့ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအရေးမြေဝင်ကြီးဦးစော်ဝင်းကပြောပါတယ်
လူတွေတိကတော့ပြုကတာရှိပြီးပြလိုက်တယ်ဆိုတော့ကျွန်တော်တို့ကအတက်တာနဲ့စေးရတယ်ကျွန်တော်တို့ဒီငပြောဖိုက်ခြင်းကိုလာရလမ်းပေါ်ကမ်ပဏီမှာတော့လူထင်းချုံဘက်ကမပိတ်သေးဘူးမပိတ်သေးတဲ့ကျွန်တော်တို့ကမ်ပဏီကိုအထူးဦးစားပေးနေတာကျွန်တော်တို့စောင့်ကြည့်နေတာဒီလိုအပ်တဲ့ခြားတိုင်းနာတော့ပါစစ်စစ်တိုင်းပါကျွန်တော်လုပ်နေပါလေဆိုဟိုမပြောခင်လဲစီကျွန်တော်တို့လိုက်ပြီးလုပ်တာတော့ခုလက်ရှိနေဟာပြီးတော့မရှိသေးဘူးခင်ဗ
ျလွေကျဲကိတ်မှာလည်းဗမော့ခရိုင်ကပြည်သူ့ကျမ်းမာရေးအဖွဲ့တွေစစ်ဆေးနေပြီးပန်ဝါဘက်မှာတော့အထူးဒေသတစ်အာနာပိုင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေရလို့ဝင်ကြီးဦးစော်ဝင်းကပြောပါတယ်။တရုတ်ယူနန်ဘက်မှာအရေးပေါ်အခြေအနေတွေကြောင့်တေယူပို့ဆောင်ရေးကန့်တတ်လိုက်လို့မူဆယ်105မိုင်ကုန်သွယ်ရေးဆောင်ဟာရပ်တန့်သွားရဲ့အနေအထားရှိနေရလို့မူဆယ်ကုန်သွယ်အသင်းတွေကပြောပါတယ်။ဒီနေ့ဇန်နဝါရီ28ရက်ကစလို့ဈေးကွက်ကိုပိတ်လိုက်တာပါ။အခြေအနေတည်ငြိမ်လာတဲ့အထိဆောင်းတိုင်းပြီးမှကုန်တင်ကြဖို့ကိုလည်းကုန်သွယ်အသင်းတွေကကြေညာချက်ထုတ်ထားပါတယ်။
ဒီဘက်ကရတော့စိုးရိမ်နေတာပေါ့။ဘောင်းတော့ဒီဘက်ရွှေဒီနဲ့မှုဆယ်ဆိုတာလည်းတော်တော်လေးကြီးတာပေါ့နော်။အယောင်းဝယ်တော့တော်တော်နေသွားတယ်ပေါ့။ဒီနေ့ဆိုရင်ပုံမှန်ပေါက်သေးတဲ့တစ်ဝက်လောက်ကျသွားတာပေါ့
။မှုဆယ်တတိဝက်လံကုန်စီတိုင်းဒူးဥက္ကဋ္ဌဦးအောင်တဦးပြောသွားတာဖြစ်ပါတယ်။စံပယ်ပြောင်းမှုကဏ္ဍနဲ့ငရှင်းကလုံးဝရပ်တန့်နေရလို့မှုဆယ်ကုန်တယ်တွေကပြောပါတယ်
။မှုဆယ်မှာမဲ့စီလာမရှိတော့ရောက်ရချက်သွားတာပြည်အဆိုင်မှာမရှိတော့ဘူးနော်အတချို့ကလည်းအိမ်ထဲမှာနေကြတယ်ပြစ်သိပ်ပြတ်ကြအောင်အတချို့လူတွေရှိနေတယ်ဒါဆိုရင်ပြောရင်အစားတရခါစီးကောင်းလာကြတာစာလုံးစီးလို့ပါဘူးလမ်းပေါ်မှာကားတစ်တော်နေရတာပြည်ကားတစ်ဆိုင်က
နေစားကုန်သွယ်ရေးမြို့မူဆယ်ဒေသခံတဦးဖြစ်တဲ့စံကုန်သည်ဦးမင်းသိန်းပြောသွားတာဖြစ်ပါတယ်ကချင်နဲ့ရှမ်းနယ်နယ်မိတ်ထိစပ်နေရဲ့ယူနန်ပြည်နယ်တဲကထိန်ချုံပေါင်ဆန်းစောထုံတဲဟုံစားရမျိုးတွေမှာဝူဟန်အဆုတ်ရောင်ရောဂါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း16ဦးရှိပြီးတီးတန့်ကျန်းမာရေးဌာနတွေမှာစောင့်ရှောက်ထားကြောင်းယူနန်ပြည်နယ်ကျန်းမာရေးနှင့်ဆေးဘက်ဆိုင်ရာကော်မရှင်ကထုတ်ပြန်ထားပါတယ်ရောဂါပိုးကူးစက်မှုရှိနေတဲ့နိုင်ငံတချို့ကတော့ဟောင်ကောင်မကာအိုထိုင်ဝမ်ထိုင်ဂျပန်ကိုရီးယားအမေရိကန်ဗီယက်နမ်စင်ကာပူမလေးရှားနီပေါ်ပြင်သစ်ဩစတြေးလျဖြစ်ပါတယ်ယောဂါဘူစတင်တွေ့ရှိခဲ့ရတဲ့ဝူဟန်မြို့ကိုကျန်းမာရေးဝန်ထမ်းတွေအဆက်မပြတ်ပို့ပေးနေရပြီးစက်ရုံတွေကနေနှာခေါင်းစီးနဲ့အကအကွယ်အဝတ်အစားတွေအချိန်မီအလုံးလောက်ထုတ်လုပ်နိုင်အောင်ကြိုးစားနေရကြောင်းစင်ဟွာသတင်းဌာနကဖော်ပြထားပါတယ်
ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်သူတချို့ရှိလာနေတဲ့အခြေအနေပေါ်မှာဆက်သွယ်မေးမြန်းချက်ကိုတင်ပြပေးကြပါမယ် တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတော့တွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာတဲ့အနေနဲ့ကြီးမားလာတာနဲ့အမျှတရုတ်ပါဝင်ကမ္ဘာတဝန်းမှာတော့ကျန်းမာရေးပညာပေးလှုံ့ဆော်မှုတွေအပူတပြင်းလှုပ်ဆောင်နေကြပါတယ်။ဗိုင်းရပ်စ်ကူးစက်တဲ့အဓိကအကြောင်းရင်းကိုရှာဖွေနေဆဲဖြစ်တယ်လို့သတင်းတီးကူးစက်မှုဘလောက်အနေနဲ့ကြီးတယ်လဲဆိုတာအခုအချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့ဗိုင်းရပ်စ်ပိုးမျိုးပေါက်ပွားမှုကတရက်ကနေ14ရက်အတွင်းဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကခန့်မှန်းကြပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတဲ့လူနာက5ဦးထိရှိလာနေတဲ့အတွက်လက်တလုံးမှာဗိုင်းရပ်စ်ပိုးရောဂါကူးစက်တဲ့အခြေအနေကိုသိရအောင်လို့အမေရိကန်မှာကူးစက်ရောဂါအထူးကူဆရာဝန်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာခိုင်စင်ဆန်းကိုမဲရင်ချင်းနိုင်ငံဆက်သွယ်မေးမြန်းတော့သူကအခုလိုစပြောပြပါတယ်
။ဒီရောဂါအထူးအဖြစ်အသက်ရှင်လမ်းကြောင်းကိုဖြိခိုက်တဲ့ရောဂါလို့ပြောလို့ရပါတယ်။သူကတခြားရောဂါတွေဖြစ်တဲ့အရင်တုန်းကတော်တော်ဆိုးဝါးခဲ့တဲ့ SARS ပေါ့နော်ကြက်တုပ်ကွေးယောဂမျိုးနဲ့လည်းဆင်တူပါတယ်ဒီအဆောက်ကိုအဓိကတိုက်ခိုက်တယ်သူကတော်တော်ပြင်းပြင်းထန်ထန်တိုက်ခိုက်တဲ့အတွက်ဒီအဆောက်တွေဟာရောင်ရမ်းပြီးတော့နမိုးနီးယားပေါ့နော်အဲ့ယောဂကိုဖြစ်ပြီးတော့အလင်းမြန်နေမကောင်းကျန်းမာဖြစ်ပြီးတော့သိဆုံးကြတာများပါတယ
်ဒီ virus ပိုးကသူကဘလို့စပြီးတော့ကူးစက်လာတာလဲရှင
်ဒီ virus ပိုးကနာမည်ကတော့ corona virus ပေါ့ဒီဟာကတော့အရင်တည်းကရှိခဲ့တာပါဒါပေမဲ့အခုဖြစ်တဲ့အခုယောဂကူးစက်နေတဲ့ virus အမျိုးကတော့အရင်တော့နဲ့မတူဘဲနဲ့တမျိုးထူတဲ့ virus ပေါ့နော်သူကအရင်တော့ဖြစ်ခဲ့ SARS ဆို virus မျိုးနဲ့တူရတဲ့အဲ့လိုပဲပြင်းပြင်းထန်ထန်ယောဂကိုခံစားရသေးရပေါ့နော
် SARS လို့ဒီကြက်ငှက်ဒီတုပ်ကွေးပေါ့လေအဲ့ဒီ virus ပိုးကနေပြီးတော့ဟိုကူးစက်တဲ့ပုံစံမျိုးနဲ့အခု corona virus ယောဂကူးစက်မှုရဲ့လက္ခဏာကရောဘယ်လိုကွဲပြားလဲရှင်
ယောဂလက္ခဏာတွေကတော့ထွက်ခက်ဆင်ဆင်တူတာပေါ့လေသူကကိုပူမယ်ချောင်းဆိုးမယ်အဲ့လိုမျိုးဖြစ်ပြီးတော့တဖြည်းဖြည်းနဲ့ဆိုးလာတာပေါ့နော
်ဟိုဗိုင်းရပ်စ်ပိုးကူးစက်တာကသူကလူလူချင်းကူးစက်တယ်လို့သိရပါတယ်ဒါပေမဲ့အဲ့လိုကူးစက်တဲ့အနေအထားရောဘယ်လောက်ထိရှိလဲရှင
်ဒီကိုရိုနာဗိုင်းရပ်စ်ကတော့လေဒီတော့ကစက်ငတ်တော့ကိုယ်လိုမျိုးပဲသူတို့ကထင်တာတရိတ်ဆန်တွေကလာတယ်ပေါ့နော်အထူးသဖြင့်ဝူဟန်မြို့ကအဲ့လိုမျိုးတရိတ်ဆန်တွေရောင်းနေစေရနေလာလို့ထင်နေဒါပေမဲ့အဲ့ဒါလည်း confirm သိချာမဖြစ်သေးဘူးပေါ့နော်တချို့လူတွေကလည်းအဲ့ဈေးမတော်ဘဲနဲ့ဖျားနေလူတွေကရှိတယ်အဲ့တော့အခုချိန်ကြီး confirm ဖြစ်လို့မရသေးဘူးဒါပေမဲ့လူအချင်းချင်းတော့ကူးနေရအောင်အခုတွေ့ရတယ်ပေါ့နော်သူက influencer ပေါ့ဒီလိုမျိုးတုတ်ကွေးယောဂပိုးလို့ကူးစက်နေရတူတယ်သူကချောင်းဆိုးတာနေပြီးတော့သူများတယောက်ရဲ့နှာရည်တို့ဒွေးတို့ကနေဆက်လဲကူးစက်နိုင်တယ်အထူးသဖြင့်ဒီတလိတ်တွေချွဲတွေအမှုံတွေကနေပြီးတော့ကူးစက်နိုင်တယ်နေမကောင်းတဲ့လူနဲ့ဒီယောဂဖြစ်နေတဲ့လူနဲ့အနီးကရှိရလူတွေမှာပို့ပြီးတော့ကူးစက်နိုင်တယ်ပေါ့နော်အဲ့လိုမျိုးအခုလိုဖြစ်နေတဲ့ချိန်မှာကိုကမဲဖုန်းနဲ့ပါအုပ်ထားမယ်ဆိုလို့ရှိရင်ဒီယောဂပိုးကအသက်ရှင်လမ်းကြောင်းကနေဝန်သာမှုလို့ယောဂကူးတဲ့နှုံးတော့တက်တာစီနိုင်မှာပ
ါဒီလိုကူးဆက်တဲ့အခါမှာအခုဆိုရင်ဘာကြောင့်လဲဆိုတော့မူရင်းဒီဇင်မြစ်ကိုတော့မသိရသေးဘူးဒါပေမဲ့အခုဒီအမေရိကန်မှာရှိတဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနတို့ကနေပြီးတော့ဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဘလို့တွေထိန်းချုပ်နိုင်ဖို့ပေါ့နော်ဒီဘာတွေဆောင်ရွက်နေတာတွေ့ရလဲရှင
်ဟုတ်ကဲ့ပါအခုဆိုလို့ရှင်ဒီပေါ့နော်အမေရိကန်ကယောဂကာကွယ်ရေးဌာနချုပ်ကနေပြီးတော့အဖွဲ့အစည်းတစ်ခုကိုဖွဲ့လိုက်တယ်ဒီကိစ္စကိုတာဝန်တက်တက်ပေးပြီးတော့ပေါ့အမြင်နဲ့ information တွေတည်ရင်ချက်တဲ့အမြင်နဲ့ update လုပ်နေရယ်နောက်ပြီးတော့ဒီယောဂလက္ခဏာရှိတဲ့လူတွေကိုပေါ့နော်ဒီမှာလင်းမြန်ကွင်းတွေမှာစပြီးတော့စစ်ဆေးနေပြီသူတို့ကအခုဆိုလို့ရှိရင်တကယ်ကိုကြီးကြီးကြီးပေါ့နော်အဓိကနိုင်ငံခြားလူတွေဝင်တဲ့ဒီမြန်ကွင်းနေဖြစ်တဲ့နော် Atlanta Chicago Los Angeles New York San Francisco မှာစတင်ပြီးတော့စာပြစစ်စင်းနေပြီပေါ့နော်အကယ်၍ဝင်လာတဲ့လူတွေမှာကိုပူရာချောင်းဆိုးတာရှိရဆိုရင်သူတို့ကဆက်ပြီးတော့စစ်စင်းနေပါပြီသူတို့မှာအခုဆိုလို့ရှိရင်စစ်စင်းတဲ့နေရာနေလည်းရှိပါတယ် PCR test တွေပေါ့နော်အဲ့လိုမျိုးဒီအစ်စ်တွေကြည့်ဝင်ထားပြီးတော့အမြန်စစ်နိုင်အောင်လည်းစူးစမ်းနေပါတယ
်ဟုတ်ကဲ့ကိုရိုနာဗိုင်းရပ်စ်ရဲ့ဒီအန်ဒီယာဘယ်လောက်ကြီးလဲဆိုတာကောဒီ American ဘက်ကပေါ့နော်သိရလားရှင်
so အခုလောလောဆယ်ကတော့အမေရိကမှာ3ယောက်ပေါ့နော်3ယောက်က confirm ဖြစ်တယ်အဲ့တော့ဒီချက်များများလာရင်တော့သူတို့ဟာဒီကိစ္စကိုအကြီးကျယ်ပို့ပြီးတော့တုံ့ပြန်မယ်လို့ဒီမှာထင်ပါတယ်ဒါပေမဲ့အခုတောင်မှတော်တော်လေးကိုသူတို့တွေကအရေးစိုက်ပြီးတော့ဒီကိစ္စကိုဆောင်ရွက်နေကြပါပြီ
တရုတ်နိုင်ငံမှာဆိုရင်ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့လာနေတာနဲ့ပတ်သက်ပြီးတော့သူတို့ကာကွယ်ရေးတွေအပူတပြင်းအပြင်းထန်ဆောင်ရွက်နေတာကြီးလည်းတွေ့ရပါတယ်။ဒါပေမဲ့ဒီလိုသူတို့ဆောင်ရွက်နေတဲ့နေရာမှာလုံလောက်မှုရှိလားဟိုဘယ်လိုမြင်ပါလဲရှင
်။ကျွန်မအနေနဲ့တရုတ်ကတက်နိုင်သမျှသူလုံနိုင်တာကိုလုံနေလို့တော့မြင်ပါတယ်။ဒါပေမဲ့ပို့ပြီးတော့ကြက်မတ်တဲ့နေရာကတော့ကျွန်မအထင်ခီးသွားတဲ့နေရာပေါ့နော်ဥပမာလင်းမြန်ခွင်းမှာမိမကောင်းတဲ့လူတွေကိုပူနေတဲ့လူတွေချောင်းဆိုးနေတဲ့လူတွေကိုဒီထက်ပိုစက်မက်မက်စစ်ပြီးတော့မှာသွားခိုင်းပို့ပြီးတော့အဆင်ပြေမယ်လို့ထင်ပါတယ်
။ဒါကတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်တဲ့အခြေအနေတွေကိုအမေရိကန်ကကူးစက်ရောဂါအထူးကူဆရာဝန်ဒေါက်တာခိုင်စင်ဆန်းကိုမဲ့ရင်ချင်းနိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။
ရရှိမှပြမြန်မာနိုင်ငံနဲ့အတွားလာများတဲ့မြန်မာအင်ဂျင်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်ပြီးတော့အရေးပေါ်အခြေအနေကြုံနေရပါတယ်။သူတို့ယောဂဖြစ်တဲ့နေရာတွေမှာအတွားလာအဝင်ထွက်တွေကစတာစီပိတ်ပင်မှုတွေလုပ်နေရပါတယ်။တချင်းထဲမှာပဲအင်ဂျင်ဖြစ်တဲ့တခြားထိုင်းမလေးရှားစတဲ့နိုင်ငံတွေကကူးစက်မှုကပြန့်နှံ့လာပါတယ်။ဒါကြောင့်မလို့တရုတ်အင်ဂျင်မြန်မာနိုင်ငံအတွက်ရောဒီယောဂကူးစက်မှုနဲ့ပတ်သက်လို့ဘယ်လောက်ထိစိုးရိမ်ပွဲရှိသလဲ။ကိုယ့်ရဲ့နိုင်ငံတည်းကိုယောဂကူးစက်မှုမရှိအောင်လို့မြန်မာနိုင်ငံဘက်ကပြင်ဆင်မှုတွေကလုံလောက်ပါရဲ့လားလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလို့တဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923255954ဖြစ်ပါတယ်။ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမ့်ကြမယ်တော်ရှင်ကိုကြိုဆိုပါတယ်ခင
်ဗျာ။မနက်ဖြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ view ကနေအခုထုတ်လွှင့်ပေးနေတဲ့ radio ညနေခင်းအစီအစဉ်ပြပြချင်းပါပဲ။ view မြန်မာပိုင်းရဲ့ tv စီစဉ်ကိုည9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။စီစဉ်နေအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မှောတလှည့်ပြောပြပေးပါရှင
်။ American Basketball အကျော်အမော် Kobe Bryant ဟာတနင်္ဂနွေနေ့ကရဟတ်ရင်ပြတ်ကျသေဆုံးသွားတဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိတ်ခိုက်ဝမ်းနည်းစကားဆိုနေကြပါတယ်။ Los Angeles မြို့ပြည်နာက Calabasas မြို့ပေါ်ရဟတ်ရင်ပြတ်ကျမှုအတွင်းအသက်42နှစ်အရွယ် Kobe Bryant နဲ့73နှစ်အရွယ်သူသမီး Gianna တို့အပါအဝင်ရဟတ်ရင်ပေါ်ပါသွားသူ6ယောက်လုံးသေဆုံးခဲ့ကြတာပါသူသမီးရဲ့ basketball ပွဲအတွက်ရဟတ်ရင်ပြတ်ကျခဲ့တာဖြစ်ပါတယ်ဘာကြောင့်ရဟတ်ရင်ပြတ်ကျခဲ့တယ်လဲဆိုတာပြည်တော်စုအဆင့်တာဝန်ရှိသူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့ LA မြို့နယ်ရဲတပ်ဖွဲ့ကပြောပြီးရဟတ်ရင်ပြတ်ကျတဲ့နောက်လူတွေမလာကြဖို့လည်းတောင်းဆိုထားပါတယ်တရုတ်ဝန်ကြီးချုပ်လီကဲချန်းဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီကနေ့တနင်္လာနေ့မှာသွားရောက်ပြီးတော့ကျန်းမာရေးအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ရောဂါထိန်းချုပ်ရေးဆောင်ရွက်မှုတွေကိုစစ်ဆေးခဲ့ပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူဟာ82ဦးရှိသွားပါပြီ။ဝူဟန်မြို့ဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအဓိကနေရာဖြစ်တာပါ။ဗိုင်းရပ်စ်ပိုးမပြန့်အောင်တားဆီးတဲ့အနေနဲ့အဲ့ဒီမြို့မှာရှိတဲ့လူတွေနဲ့မြို့အတော်များများမှာရှိတဲ့လူတွေကိုတရုတ်အစိုးရကသွာလာမှုတွေကန့်သတ်ထားပါတယ်။လူစုလူဝေးမလုံအောင်လဲတရုတ်နှစ်သစ်ကူးပိတ်ရက်ကိုနောက်ထပ်3ရက်တိုးပြီးတနင်္ဂနွေတည်းလို့တနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။တရားစွဲခံနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမှုအတွက်သမ္မတရှေ့နေတွေကအထက်လွှတ်တော်တရားခွင်မှာဆက်လက်ခုခံခြေပလျှောက်ထားနေချိန်မှာပဲနောက်ထပ်တပ်သည်တွေခေါ်ယူစစ်ဆေးဖို့ဒီမိုကရက်အမတ်တွေဘက်ကထပ်မံတောင်းဆိုနေကြပါတယ်။ဒမရာထရမ်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးမှုမလုပ်သေးရယူကရိန်းကိုပေးမဲ့လုံခြုံရေးအကူအညီတွေဆိုင်းထားခြင်းနဲ့လို့အမေရိကန်လုံခြုံရေးအကြံပေးဟောင်း John Bolton ကိုပြောကြားခဲ့တယ်ဆိုတဲ့အကြောင်းထပ်မံထွက်ပေါ်လာတာမို့ဒီမိုကရက်အမတ်တွေကထပ်ပြီးတော့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Joel Gill ဖြစ်ပါတယ်ရှင်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
ขณะนี้